မကြာခင်လပိုင်းအတွင်းကျင်းပဖို့ရှိတဲ့ KNU ရဲ့16ကြိမ်မြောက်ကွန်ဂရက်မှာပြည်ပမှာရှိတဲ့ KNU ကိုယ်စားလှယ်တွေနဲ့ KNU အဖွဲ့အစည်းကကိုယ်စားလှယ်တွေကိုလိလာသူတွေဖြစ်နေတာအကန့်အသတ်နဲ့တယောက်ခွင့်ပြုတာဟာအစင်လာကိုစန့်ကျင်တာဖြစ်တယ်လို့ပြည်ပရောက် KNU အဖွဲ့အစည်း IKO ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကနေပြီးတော့ဆက်လက်တင်ပြမှာပါရှင်
လာမယ့်မတ်လ14ရက်နေ့မှာကျင်းပမယ့်ကရင်အမျိုးသားအစည်းအရုံး KNU ရဲ့16ကြိမ်မြောက်ကွန်ဂရက်တွင်ပြည်ပနိုင်ငံတွေမှာရှိတဲ့ KNU ကိုယ်စားလှယ်တွေကိုမဲပေးခွင့်မပြုတော့ဘဲလစ်လာသူတွေဖြစ်နေတာတက်ရောက်ခွင့်ပြုမယ်လို့ဒီဇင်ဘာလ22ရက်နေ့မှာပြုလုပ်တဲ့ KNU ဘဟုအလုံးမှုဆောင်စည်းဝေးမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြည်ပနိုင်ငံတွေမှာ KNU ကခန့်အပ်ထားတဲ့ကိုယ်စားလှယ်15ဦးရှိပြီးတော့လာမယ့်16ကြိမ်မြောက်ကွန်ဂရက်မှာခုနှစ်ဦးကသာလစ်လာသူအဖြစ်တက်ရောက်ခွင့်ပြုသွားမှာဖြစ်ပြီးသူတို့အနေနဲ့မဲပေးခွင့်ရှိတော့မှာမဟုတ်ပါဘူး။အလားတူနိုင်ငံတကာမှာရှိတဲ့ကရင်အဖွဲ့အစည်းတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေကိုလည်းလစ်လာသူတွေအဖြစ်နဲ့သာတက်ရောက်ခွင့်ပြုသွားမယ်ဆိုတာအဲ့ဒီအစည်းအဝေးကပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အရင်ကကွန်ဂရက်မှာမဲပေးခွင့်ရှိတဲ့ KNU ရဲ့ပြည်ပကိုယ်စားလှယ်တွေဟာအခုဒီချိန်မှာမဲပေးခွင့်မရှိတော့တာဟာအစဉ်အလာကိုစန့်ကျင်တဲ့လုပ်ရတစ်ခုဖြစ်တယ်လို့ပြည်ပရောက်ကရင်အဖွဲ့အစည်း IKO ပြောခွင့်ရဩစတြေးလျနိုင်ငံဆစ်နီမြို့မှာရှိတဲ့မန်အော်လန်ဒိုကအခုလိုပြောပါတယ်။
ကျွန်တော်တို့ကအဲအခုလုံးလုံးစီကတည်င်းကြီးဒီတည်င်းကိုတရားဝင်ကျွန်တော်မျောတော့နေတယ်လေပြန်ပြီးတော့အကြောင်းပြောအဲ့တော့ပဲကျွန်တော်တုံ့ပြန်ဖို့ကျွန်တော်ဖော်ပြဖို့ဒါပေမဲ့အကျိုးကဒီတည်င်းကမှန်နေစဉ်ဒီအမီရဲ့လုံယူလုံးစီအစင်အလာနဲ့ဟိုလေစမ်းကျင်ပြီးတော့ဖြစ်လာတဲ့အကြောင်းအလားလာမကောင်းဘူးလို့ပဲကျွန်တော်အဲ့လိုကြီးကပြောလို့ရမှာပေါ့နော်
ပြည်ပမှာရှိတဲ့ KNU ကခန့်အပ်ထားတဲ့ကိုယ်စားလှယ်တချို့ကိုလစ်လာသူတွေအဖြစ်နဲ့သာတက်ရောက်ခွင့်ပြုမယ်ဆိုတာနဲ့ပတ်သက်ပြီးပြည်ပရောက်ကရင်အဖွဲ့အစည်းထံကို KNU ကနေတရားဝင်အကြောင်းကြားတာမျိုးမရှိသေးတဲ့အတွက်ဒါနဲ့ပတ်သက်လို့တရားဝင်အကြောင်းကြားပေးဖို့ပြီးခဲ့တဲ့တပတ်အင်္ဂါနေ့ဒီဇင်ဘာလ31ရက်နေ့က KNU ထံစာရေးပေးပို့ခဲ့တယ်လို့လည်းမန်အော်လန်ဒိုကပြောပါတယ
်။နိုင်ငံတကာမှာရှိနေတဲ့တရားဝင်ခန့်ထားတဲ့ KNU ကိုယ်စားလှယ်တွေဒီလိုစာမလာသေးဘူးနော်။အဲ့ဒီကြောင့်တရားခွင့်ပြန်ရောက်ရှိနေကြတာခုနှစ်ယောက်တက်ခွင့်ပြီးမယ်ပြေးပြီးပြန်ခွင့်မပြီးပဲနဲ့တော့ဒီလာတော့ဖြစ်ပဲတက်ရမယ်လို့ကျွန်တော်သိရတယ်ဗျာ။ဒါကြောင့် IQ ရတဲ့နေပြီးတော့ကျွန်တော်ဒီ KNU အတွင်းကျုပ်စီလက်ပြီးတက်ပြီးတော့စာတစောင်းရေးပါတယ်။အဲ့စာနဲ့ပတ်သက်ပြီးဒီတည်ကြီးဖြစ်ပေါ်နေတာအတွက်တော့ကျန်တော့ပြန်ပြီးတော့เนาะ IKO ကတပအကျိုးပြန်ပြီးတော့တိပေးပါကျွန်တော်တရားဝင်အသိကျင့်တယ်ဗျာ best pay ပြန်ပြီးပြရှိဘူးဆိုတာဖိတ်တော့တလားဗျာ
ဒီ၄နှစ်တကြိမ်ကျင်းပလေးရှိတဲ့ကွန်ကရစ်အတွင်းခေါင်းဆောင်တဲ့ရွေးချယ်တင်မြောက်တာဖြစ်ပြီးအစင်လာရခင်ယူကိုတိုင်းရွေးချယ်ခန့်အပ်ထားတဲ့နိုင်ငံတကာကကိုယ်စားလှယ်တွေကိုမဲပေးရွေးချယ်ခွင့်ပြုထားတာဖြစ်ပါတယ်ကရင်မျိုးသားအစည်းအရုံး KNU အဖွဲ့ဟာကရင်တမျိုးသားလုံးကိုကိုစားပြုတဲ့အဖွဲ့ဖြစ်တာကြောင့်အခုလိုမျိုးပြည်ပမှာရှိတဲ့ကိုယ်စားလှယ်တွေကိုအကန့်အသတ်နဲ့တက်ရောက်ခွင့်ပြုမယ်ဆိုရင်ကရင်တမျိုးသားလုံးကိုကိုစားမပြုတော့သလိုဖြစ်သွားနိုင်တယ်လို့အရင်က KNU ရဲ့ပညာရေးဌာနနဲ့စီယုံရေးလုပ်ငန်းတွေမှာတာဝန်ယူခဲ့ဘူးသူလက်ရှိအမေရိကန်ပြည်ထောင်စုမနီဆိုထားကရင်ဖွဲ့ကိုအကြံပေးနေတဲ့ဆရာစောထူးလိုကအခုလိုတုံ့သက်ပြောဆိုပါတယ
်လူရင်းပြောရရင်တော့ကိုစားပြုတယ်လို့ပြောလို့မရတော့ဘူးလို့ပဲဆိုရတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ပထမတော့ကနိုဝယ်ဘာဘာမှာကျင်းပဖို့ပဲ။ဒါမဲ့သူတို့ရက်ရွှေ့တယ်။ရက်ရွှေ့ရတဲ့အကြောင်းပြချက်ကတော့အားလုံးပါဝင်နိုင်ဖို့ပါလေ။ဒီတွင်ရောအရင်တော့ကတော့ဒီပပါလေဒီတွင်ကတော့သွားတာနည်းပါလေ။အခုကတော့ခုနမတရားစင်းအဖြစ်ကလွတ်သွားတဲ့ခါကျတော့ဒီတွင်ကများများပါနိုင်မယ်။ဆိုတော့အဲ့ဒီပုံစံနဲ့သူတို့ရွှေ့ရတယ်လို့ကြားတယ်လေ။တော့အများကြီးမျော်လင့်တယ်။အခုကတော့မျော်လင့်တာနဲ့လက်တွေ့နဲ့ကတခြားစီဖြစ်သွားတယ်။ဒီပကတော့မှ short ချလိုက်တယ်။ဆွေးချလိုက်တဲ့အပြင်မှာခုနပြောလိုပဲအရင်ပေးထားတဲ့အခွင့်အရေးတွေပါသူတို့ကန့်စားလိုက်တဲ့အခါကျတော့အဲ့တော့အားလုံးပါဝင်ရေးနဲ့ကိုစားပြုရေးဆိုတာကတော့ဟိုတခြားစီဖြစ်သွားပြီပေါ့
KNU Congress ဈေးဝေးကိုပုံမှန်အဖြစ်နိုဝင်ဘာလအတွင်းမှာကျင်းပလေးရှိပေမယ့်အခုဒီချိန်ကျင်းပမယ့်16ကြိမ်မြောက်ဈေးဝေးကို2019ခုနှစ်ထိရွှေ့ဆိုင်ဖို့ပြီးခဲ့တဲ့နိုဝင်ဘာလဘူအလုံးမှုဆောင်ကော်မတီဈေးဝေးကဆုံးဖြတ်ခဲ့တာပါအခုလာမယ့်မတ်လ14ရက်နေ့ကျမှကျင်းပဖို့ကိုတော့ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ KNU ဖအံခရိုင်တေဗီထမှာကျင်းပတဲ့ KNU ဘဟုအလုံးမှုဆောင်ကော်မတီအစည်းအဝေးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အခုလိုဆုံးဖြတ်တာဟာ KNU ခေါင်းဆောင်ပိုင်းအတွင်းသဘောထားကွဲလွဲမှုတွေကြောင့်ဖြစ်တယ်လို့ပြည်ပရောက်ကရင်တိုင်းရင်းသားတွေကတုံ့သက်ကြပါတယ်ရှင်။